စ်ဆောင်စီကနေဒေါ်ဆန်းစုကြည်ပေါ်မှာတရားဆွဲဆိုထားတဲ့အာကတိလိုက်စားမှုငားမှုတွေကသုံးမှုကိုနေပြီးတော့အထူးတရားရုံးမှာဒီကနေ့စစ်ဆေးကြနာပါတယ်။ခရစ်စမတ်နဲ့နှစ်တကူရုံးပိတ်ရက်တွေရှိတာကြောင့်တရားရုံးကြားနာမှုတွေကိုရန်နာထားခဲ့ပြီးတော့ဒီကနေ့ဇန်နဝါရီလ9ရက်နေ့မှာပြန်ပြီးတော့စတင်တာဖြစ်ပါတယ်။ဒီကနေ့တရားရုံးချုပ်အခြေအနေသိရှိထားသမျှရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်
။ဒေါ်ဆန်းစုကြည်ရင်ဆိုင်နေရတဲ့အာကတိလိုက်စားမှုတွေကိုနေပြည်တော်ထူးတရားရုံးမှာဒီကနေ့ဆက်လက်ကြားနာဆစ်ဆီးခဲ့ပါရဲ့။နေပြည်တော်မှာအမှုဖွင့်ခဲ့တဲ့အာကတိအမှု၄ခုနဲ့ရန်ကုန်တိုင်းမှာအမှုဖွင့်ခဲ့တဲ့အာကတိအမှု၁ခုရဲ့ကနေပြည်တော်ကအမှု၃ခုကိုဒီကနေ့ကြားနာဆစ်ဆီးခဲ့တာဖြစ်ပါရဲ့။အဲ့ဒီအမှု၃ခုစလုံးအတွက်စစ်ကောင်စီဘက်ကတရားလိုပြတပ်ပင်၂ဦးအဖြစ်နေပြည်တော်စီရင်တရားရေးကော်မတီကအရာရှိဦးနေမျိုးအောင်နဲ့နေပြည်တော်စီရင်တရားရေးကော်မတီမြို့ပြစီမံကိန်းနဲ့ရေစီမံခန့်ခွဲမှုဌာနအရာရှိဦးအောင်မျိုးဦးတို့လာရောက်ထွက်ဆိုခဲ့ကြတယ်လို့ရှင့်မီတို့ကပြောပါတယ်
။ဟောဒေါ်စားစုကြည်ပေါ်ဆွဲထားတဲ့အမှုတွေအမှုတမှုနံပါတ်3 4 5အဲတုံးမှုဖြစ်ပြီးပါတယ်။တတိယစီပင်ကစက်တီနှစ်ယောက်ပါ။ဒုတိယဌာနမှုတစ်ယောက်နဲ့အဥ္ဇိယာကြီးတစ်ယောက်နှစ်ယောက်ဖြစ်ပါတယ်။ဟုတ်တယ်တုံးမှုပဲဟုတ်တယ်တုံးမှုစက်တီနှစ်ယောက်ကတုံးမှုဆုံးမှာပါတယ်တုံးမှုဖြစ်ပြီးဟုတ်တယ်။သူတို့ကတော့သူတို့ကြောင်ရသူတို့ဆောင်ရတဲ့ဒီစားလေးတွေသူကထောက်ရမှာဟုတ်ဟုတ်စိတ်ကြီးရားရှိပါ
နေပြည်တော်မှာလာရောက်တော့စိုက်ပျိုးတက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြေနေရာနှစ်ခုရယူခဲ့မှုမှာရာထူးအာဏာသုံးခဲ့တယ်လို့ဆိုပြီး NLD အစိုးရဝန်ကြီးတွေနဲ့အတူပူးရဲဆွဲဆိုထားတဲ့အမှုနှမှုနဲ့လာရောက်တော့စီမံကိန်းအတွက်နေထိုင်ဖို့နေအိမ်စောက်လုပ်လို့ဆိုပြီးဒေါ်ဆန်းစုကြည်တဦးတည်းကိုဆွဲဆိုထားတဲ့အမှုတမှုတွေကိုဒီကနေ့ကြားနာခဲ့တာဖြစ်ပါတယ်။ဥပြုံးမင်းသိန်းထံကနေရွှေနဲ့ဒေါ်လာငွေတွေလက်ခံရယူခဲ့တယ်ဆိုပြီးဒေါ်ဆန်းစုကြည်တယောက်တည်းကိုဆွဲဆိုထားတဲ့အမှုကိုတော့ဒီကနေ့ကြားနာဆစ်ဆေးတာမရှိသေးပါဘူး။လာရောက်တော့စိုက်ပျိုးတက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်ညီညာနှစ်ခုရယူမှုနဲ့ဆက်နွယ်ပြီး NLD အစိုးရမြေပြည်တော်မြို့တော်ဝင်ဒေါက်တာမြို့အောင်ဒုတိယမြို့တော်ဝင်ဦးရမင်းဦးနဲ့မြေပြည်တော်စီရင်တရားရေးကော်မတီဝင်ဦးမင်းသူတို့ကိုပါဒေါက်ဆန်းစုကြည်နဲ့အမှုတွဲတရားစွဲခံထားကြရတာပါဒီအောက်ထိလိုက်စားမှုတွေကို၈ဘတ်ဇန်နဝါရီလ၁၄ရက်နေ့ကျရင်ဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်အဲ့ဒီနေ့ကျရင်တော့ရန်ကုန်တိုင်းတဟန်းမြို့နယ်ထဲမှာဒေါက်ဆန်းကြီးဖောင်ဒေးရှင်းအတွက်အဆောက်အဦနဲ့ညီညာရယူမှုနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်တယောက်တည်းကိုဆွဲဆိုထားတဲ့အာဂတိအမှုအတွက်ရန်ကုန်တိုင်းစစ်စစ်ချုပ်ရုံးကအရာရှိဒေါက်ခင်မာချူကစစ်ကောင်စီတပ်တွေအနေနဲ့လာရောက်ထွက်ဆိုဖို့ရှိနေပါတယ
်။14ရက်နေ့ချိန်လာတယ်။တရင်စစ်ချုပ်ရုံးကဟောတောင်းရှိသူစစ်မှန်လို့ပြောရတာအောက်ပဲ။အဲရန်ကုန်မှုလည်းပါမလဲ။ဒီလိုလည်းပါမလို့။တရင်စစ်ချုပ်ရုံးကဆိုတော့အဲ့မာကြီးဟိုအတူစစ်မှန်ဆိုတော့တိတာပေါ့။ဟောနော်။
ဥပြုံးမင်းသိန်းထံကနေရွှေနဲ့ဒေါ်လာငွေတွေလက်ခံရယူခဲ့တဲ့ဆိုရယ်ဆွဆွဲချက်နဲ့ဒေါ်ဆန်းစုကြည်တယောက်တည်းအပေါ်ဆွဲဆိုထားတဲ့အမှုကိုရှေ့တစ်ပတ်ကြားနာပွဲမှာစစ်ဆေးဖို့မရှိသေးဘူးလို့လည်းသိရပါဗျ။လာမယ့်ဇန်နဝါရီလ10ရက်နေ့မှာတော့စက်တွေရေးဥပဒေပို့ကုန်သွင်းကုန်ဥပဒေတွေနဲ့တရားစွဲထားတဲ့အမှုနှစ်ခုနဲ့အရက်သားကဆွဲဆိုထားတဲ့တဘာဝဘေးအမှုတစ်မှုစုစုပေါင်းသုံးမှုအတွက်အပြစ်ဒဏ်အမိန့်ချဖို့ရှိနေပါရဲ့ရှင်။